2019ဟာလူသားတွေလပေါ်မှာထိချနိုင်ခဲ့တဲ့အနည်း50မြောက်ဖြစ်ပါလေ။စူးစမ်းရှာဖွေမှုကိုနှက်တက်တဲ့လူသားတွေအာကာသအထိစူးစမ်းဖို့အတွက်ကြိုးစားနေကြတဲ့အကြောင်းဒီတစ်ပတ်မှာပြောပြပေးမှာပါ။အပေါ်ရစ်စင်နဲ့လာဘော်ကိုပထမဆုံးရောက်ခဲ့တဲ့လူသား၃ဦးတွေကနီးလ်အမ်စတရောင်းကိုလာဘော်ရောက်တဲ့နဲ့နှိုင်းရှင်လို့ရတယ်။တခြားလူသမိုင်းကထူးခြားတဲ့အဖြစ်တက်ကိုမေးတဲ့အခါမှာတော့ Australians Extension ပါလို့ဖြေခဲ့တာကြောင့်အံ့ဩရတယ်လို့ပမောက္ခ James Hansen ကသူ့ရဲ့စာမှာရေးပါတယ်။ Australians တွေဟာပင်လယ်သမုဒ္ဒရာကိုရွက်လှန့်ကျော်ဖြတ်တဲ့နည်းပညာကိုပထမဆုံးသုံးခဲ့ကြတယ်အရှိတောင်အရှာပေါ်ဝင်အင်ဒိုပစိဖိတ်ဒေသတွေမှာနေထိုင်သူတွေဖြစ်ပါတယ်။ခရစ်မပေါ်ခင်လွန်ခဲ့တဲ့နှစ်ပေါင်း5000ကျော်လောက်တုန်းကတရုတ်အရှိတောင်ပိုင်းကနေတင်လေတင်ကိုဖြတ်ပြီးဆွစားရွက်ဆန့်ခဲ့တဲ့ဒီစူးစမ်းသူတွေဟာတိုင်ဝမ်ကျွန်းတီရောက်သွားတယ်လို့နောက်နှစ်ပေါင်း2500လောက်မှာသူတို့ဟာပို့ပြီးကျေပြောတယ်။သမုဒ္ဒရာကိုဖြတ်ပြီးဖိလစ်ပိုင်ကျွန်းတွေနောက်ပစိဖိတ်သမုဒ္ဒရာတွေကဟာဝိုင်အပါအဝင်ကျွန်းစုတွေထိရောက်သွားတယ်လို့သူကေတနာမှတ်တမ်းတွေမှာဖော်ပြပါတယ်။အဆက်ဆက်တူပြီးဆော့ဆာသွားလာဖို့အတွက်ကြိုးစားတဲ့ဒီ Australian စေလိုပဲနောင်လာနောက်သားတွေဟာလည်းရေပြင်မြေပြင်ဟာသမကအာကာသအထိသွားဖို့အတွက်လှုပ်လာကြတာပါဒီလိုလှုပ်လာကြတဲ့အချိန်မှာ American အစိုးရကလည်းကိုပိုင်ကွန်မတီတွေပါပေါ်လာအောင်အားပေးလာတယ်လို့ NASA ကတိတ်တန့်ပညာရှင်ဒေါက်တာပရိဒါတင်ကပြောပါတယ
်အခုဆိုရင်ကမ္ဘာအနှံ့ဒီ24နာရီအတွင်းမှာတနိုင်ငံနဲ့တနိုင်ငံကိုလေးလံစီပြီးခီးသွားလာတော့ယူသွားပြီ။ဒီ27ရာစီရောက်တဲ့အခါမှာတော့ကိုပိုင်အစအဆုံးရင်းနှီးပြီးအာကာသခီးသွားဒုံးမြန်ဆောက်တဲ့ကွန်မတီတွေစပေါ်လာပါပြီ
။အာကာသအတွက်နယ်နိမိတ်ကိုတတ်မှတ်ထားပါတယ်
။အာကာသနယ်နိမိတ်ကိုကာမန်လိုင်းလို့ခေါ်တဲ့ကမ္ဘာမြေမြင့်တွေအထက်62မိုင်ကိုတတ်မှတ်ထားပါတယ်။ကီလိုမီတာ100ကျော်ပေါ့နော်။အာကာသရဲ့အစလိုသတ်မှတ်ထားရတဲ့ဒီအထက်ကိုကမ္ဘာလူသားခရီးထွက်ခဲ့တာ600လောက်ပဲရှိပါသေးတယ်။ပေ3သိန်းကျော်လောက်အမြင့်နဲ့အမြင့်ကိုအရသာလေးမြန်လေးကွန်မရှယ်ပေါ့နော်။ဒါမှမဟုတ်ရင်စစ်ဖက်လေးရင်တော့မတက်နိုင်ပါဘူး။ဒီ civil aviation လေးရင်တွေကပေ4000အောက်အချို့လေးရင်မောင်းတူမဲ့တွေအားဆိုလို့ရှိရင်ပေ6000ကျော်တဲ့ဟိုမမောင်းနိုင်ပါဘူး
။အပိုလိုအစီအစဉ်အပြီးမှာအာကာသစူးစမ်းရေးအတွက်အထူးဒီဆိုင်ရန်အာကာသစစ်ထမ်းကိုစတင်ခဲ့တယ်လို့နောက်မှအင်ဂါဂျိုအထိသွားဖို့လုပ်နေတာပ
ါအပိုလိုအစီအစဉ်ကို1982ခုနှစ်မှာရပ်ပြီးတော့အပြည့်ပြည့်ဆိုင်ရာအာကာသတုတေသနစခန်းကို1989ခုနှစ်မှာစခဲ့ပါတယ်ဒီအာကာသတုတေသနစခန်းကိုအမေရိကန်နိုင်ငံရဲ့လုံးပြအာကာသယင်ဒါမှမဟုတ်လို့ရှိရင်ဆိုယူးစ်တင်ပေးရပါတယ်ဒီအာကာသယင်မှုတွေအဲ့တင်ပေးတဲ့လုပ်ငန်းစခဲ့တဲ့ဟာ1980အနည်းပေါ့နော်အပြည့်ဆိုင်ရာအာကာသစခန်းကနောက်2030လောက်ဆိုလို့ရှိရင်တော့ရပ်လိုက်မှာဖြစ်ပါတယ်ဒါပေမဲ့အခု2024ခုနှစ်မှာ Artemis ဆိုတဲ့အစီအစဉ်ကိုချမှတ်ထားပါတယ်အမေရိကန်အစိုးရနဲ့ NASA အနေပြီးသူကအင်ဂါဂျိုမရောက်ခင်စကြမှာပထမဦးဆုံးလကပါပေါ်အရင်အပိုလို17လူသားတွေခြိချခဲ့တယ်လို့ပဲပေါ့နော်17 12 13အဲ73တော့မရောက်ပါဘူး74 55 76 1982ခုနှစ်အတိချခဲ့တယ်လို့အခုလူသားတွေပြန်သွားမှာပြန်ဒီတစ်ခေါက်သွားလို့ရှိရင်တော့နိုင်ပိုင်းနဲ့နေမှာမဟုတ်လားပေါ်မှာသွားလားနဲ့နှစ်နဲ့နေပြီးလားပေါ်မှာရှိတဲ့တန်ရာဇာတ်တွေဘယ်လိုထုတ်လို့ရမလဲလူတွေဘယ်လိုနေကြမလဲဆိုတဲ့ဟာပေါ့အဲ့မှာတုတေသနစခန်းတွေဆောက်ပြီးလားနဲ့နှစ်နဲ့ချီပြီးနေကြလို့လုပ်ကြတဲ့အစီအစဉ်ဖြစ်ပါတယ
်ဒီအာဇာတ်စခန်းတွေလူနဲ့လိုအပ်တဲ့ပစ္စည်းတွေကိုဘယ်လိုပို့ဆောင်ပေးနေပါသလဲ
NASA နဲ့တွဲပြီးတော့အစိုးရထောက်ပံ့မှုနဲ့လွန်ခဲ့တဲ့3နှစ်လောက်ကပုဂ္ဂလိကပိုင်း Beachlow Aerospace Corporation ကအပြည့်ဆိုင်ရာအာကာသစခန်းအတွေ့လူနေဖို့အခန်းစက္ကရိယာတူလောင်ဖို့နဲ့သူတည်ဆနာတဲ့တိုးချဲ့ဆောင်တွေဒီအပြည့်ဆိုင်အာကာသစခန်းမှာတွဲဆောက်ဖို့အတွက်လုပ်ခဲ့ပါတယ်တိုးချဲ့ဆောင်တွေကိုတော့ SpaceX ကိုခေါ်တဲ့ပုဂ္ဂလိကပိုင်းရဲ့ဒုံးပြန်နဲ့တင်ပို့ပေးနိုင်ခဲ့ပါတယ်လွန်ခဲ့တဲ့3-4နှစ်ကစပြီးတော့နောက်3နှစ်လောက်ဆိုလို့ရှိရင်အပြည့်ဆိုင်ရာအာကာသစခန်းကို SpaceX တုံးရင်နာမည် Falcon ဆိုတဲ့နာမည်နဲ့အာကာသယင်မှုတွေပို့ဆောင်တော့မှာဖြစ်ပါတယ်။လာဘောလူစင်းလို့ရလာအောင်တင်ပေးလိုက်တဲ့ Saturn အမှတ်5ဒုံးပြန်နဲ့ကြီးတဲ့ BSR ဆိုတဲ့ဒုံးပြန်ကိုစပြီးတော့ဒီ SpaceX ကအခုလက်ရှိကောင်းချေပေါ်နေပါတယ်။သူ့ရဲ့အချင်းဟာ40လောက်ရှိနေတယ်။အင်္ဂါဂျိုလူ100လောက်တောင်တည်ပို့နိုင်တယ်လို့သူတို့တွက်ထားပါတယ်။လောရဲ့ရှင်မှာတော့ NASA ဒီအာကာသယင်မှုတွေကိုFalcon 9လို့ဒုံးပြန်နဲ့ကြိုးကိုလှုပ်ဖို့2020လောက်မှာစမှာဖြစ်ပါတယ
်။ဒုံးပြန်တွေကလည်းတစ်ခါတုံးမဟုတ်တော့ပါဘူး
။ NASA နဲ့ရုရှားရဲ့အာကာသသုတေသနဌာနဖြစ်တဲ့ Roscosmos ရဲ့ဒုံးများများတစ်ခါသုံးနေပဲဖြစ်ပါတယ်။အခု Space Age ရဲ့ဒုံးရင်တွေကတော့ Reusable Launch Vehicle ဆိုတဲ့ဒုံးများဖြစ်ပြီးတော့ဒီဒုံးများပြစ်တင်လိုက်ပြီးလို့ရှိရင်ပထမဆင့်ဒုတိယဆင့်တွေကိုကဘာပေါ်ငင်းတာစွာပြန်ကျအောင်လုပ်ထားနိုင်ပြီးတော့လောင်စာပြန်ဖြစ်ပြန်တုံးနိုင်အောင်ထွင်ထားတဲ့ပုံကြားစည်းအင်မတန်တက်တာတဲ့စနစ်ဖြစ်ပါတယ်
။နာမည်ကြီးအာကာသခြိတော်ကုမ္ပဏီတဖြည်းဖြည်းများလာနေပါပြီ။
SpaceX exploration ဟာပုဂ္ဂလိကပိုင်အာကာသခရီးသွားလုပ်ငန်းနဲ့ဒုံးပျံဆောက်လုပ်ငန်းအတော်အောင်မြင်တဲ့ပုဂ္ဂလိကကုမ္ပဏီတစ်ခုဖြစ်ပါတယ်။ဦးဆောင်တဲ့သူကတော့ Tesla ၊ SpaceX ကထုတ်လုပ်သူတောင်အာဖရိကဘွား Elon Musk ဖြစ်ပါတယ်။သူနဲ့အပြိုင်ပေါ့နော်အာကာသခရီးသွားလုပ်ငန်းကိုအပြိုင်လုပ်နေတာ Blue Origin လို့ခေါ်ပါတယ်။သူ့ရဲ့ပိုင်ရှင်ကတော့ Jeff Bezos ။သူဟာ online ကုန်ရောင်းမှာနာမည်ကြီးတဲ့ Amazon ကိုစတင်တည်ထောင်ခဲ့သူဖြစ်ပါတယ်။အာကာသခရီးသွားလုပ်ငန်းကိုရောက်ချလုပ်မဲ့ကုမ္ပဏီဖြစ်ပြီးတော့ Blue Origin ကလွန်ခဲ့တဲ့2000ခုနှစ်ကစခဲ့ပါတယ်။Blue Origin design ရလို့ VTVL လို့ခေါ်ပါတယ် Vertical Takeoff and Vertical Landing မမတ်တဲ့မမတ်ရှင်းတဲ့ဒုံးရင်မျိုးဖြစ်ပါတယ်နောက်အာကာသခရီးသွားကုမ္ပဏီတစ်ခုကတော့ Sir Richard Branson ရဲ့ Virgin Galactic လို့ခေါ်ပါတယ်အခုအချိန်မှာ American Dollar 2သိန်းခွဲသေးရင်အာကာသနယ်နိမိတ်အထိဒုံးပြန်လို့လေနေမျိုးနဲ့ခေါ်ဆောင်တော့မှပြီးတော့အာကာသထဲမှာအလေးချိန်ပဲနေမှာကဘာကြီးတစ်ခုလုံးကိုပြန်မြင်ရတော့တဲ့အမြင့်အတီသူပြင်ပေးသွားမှဖြစ်ပါတယ်အဲ့ဒါဆိုလို့ချင်းခုနကျွန်တော်ပြောတဲ့ Common Line ကိုကျော်သွားပြီပေါ့နော်အမြင့်ပေ62မိုင်ကျော်သွားပြီပေါ့ဟိုကလေးနဲ့မပြန်ရသေးပါဘူးနော်ဒါပေမဲ့စည်ရင်ပေးထားကြပါတယ်ဒီ Virgin Galactic ရဲ့အာကာသဒုံးရင်ကတော့ Spaceship 2လို့နာမည်ပေးထားပါတယ်အမြင့်ပေ5,600ကျော်လောက်အထက်မှာဒီ7မိနစ်ကျော်ပြန်တန်းပေးမှဖြစ်ပါတယ်ဒီ2000နဲ့တခုနှစ်တည်း2009မှာ Space Adventure ဆိုတဲ့ကုမ္ပဏီပေါ့မှာသူကတော့ပွဲစားကုမ္ပဏီမျိုးပါသူကနေအာကာသခရီးသွားခုနှစ်ဦးကိုရုရှားနိုင်ငံရဲ့ဆိုယူဒုံးပျံနဲ့အပြည်ဆိုင်ရာအာကာသစခန်းကိုတင်ပေးခဲ့ဖူးပါတယ
်အာကာသရဲ့ခရီးသွားဖို့အတွက်စဉ်းပေးထားသူဟာ2019ခုနှစ်ထိဆိုလူပေါင်း1000လောက်ရှိနေပါပြီနောက်ဆိုအာကာသရဲ့ကိုလူရံနဲ့ခြေစီခြေသွားနိုင်တဲ့အထိဖြစ်လာနိုင်တယ်လို့သက်သာထားကြတယ်ဆိုတော့ကိုတင်ပြရင်ဒီတရင်တက်တဲ့တိတ်ပန်နဲ့မိတယ်ကကန္နာကိုဒီမှာပဲရနာလိုက်ပါစေနောက်တစ်ပတ်မှပြန်ပြီးဆက်နွယ်ပါမယ်